Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေခန်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ Israel ဘက်ကလေကြောင်းတိုက်ခိုက်မှုအတွင်း Hamas စစ်သား2ဦးသေဆုံးသွားခဲ့တယ်လို့ Hamas အဖွဲ့ကပြောလိုက်ပါတယ်။ Georgia သမား Haun Mikhail Saakashvili ကို Ukraine ရဲ့တပ်ဖွဲ့ကတောက်ချနေမှာပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးညပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းတွေထဲမှာတော့
ကမ္ဘာကိုနိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုဖြစ်မြောက်ဖို့
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်ပေးတဲ့သတင်းနောက်မှဆုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်အချမ်းကိုဒုံးကျည်တွေနဲ့တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေနဲ့လှုပ်ခဲ့ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာ၂ယောက်သေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုပြီးအစ္စရေးမှာရှိတဲ့အမေရိကန်တန်ရုံကိုအဲ့ဒီကိုရွှေ့မယ်လို့ပြောလိုက်ပြီးတဲ့နောက်အစ္စရေးနဲ့ပါလက်စတိုင်းတို့ကြားပဋိပက္ခတွေဖြစ်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမား၂ယောက်သေဆုံးခဲ့တယ်လို့ဟမတ်စ်အဖွဲ့ကတော့ပြောပါတယ်။အစ္စရေးဘက်ကတော့လက်နက်စွဲဝါးနှစ်ခုကိုပြင်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ပြည်တော်စုကဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုသွားမယ်လို့ပြောလိုက်ပြီးတဲ့နောက်မွတ်စလင်ကမ္ဘာမှာလည်းတောက်တာနေကအမေရိကန်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာမနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းမှာပါလက်စတိုင်းလူမျိုးတဦးသေဆုံးသွားခဲ့ပါတယ်။ဒါ့ပြင်အီရတ်၊ဂျော်ဒန်၊စီးရီးယား၊ပါကစ္စတန်၊လေဘနွန်၊မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလည်းတောက်တာနေကအမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲရပ်တည်ချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှတွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ
။ဘာသာရေးအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြောင်းသမ္မတထရန့်အစိုးရကတရားဝင်တင်ညာမှုနဲ့အတူအစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့မဲ့အစီအစဉ်တွေတင်ညာခဲ့ပြီးနောက်ဖြစ်လာနိုင်ခြေရှိတဲ့လုံခြုံရေးဆိုင်ရာဆိုးကျိုးနဲ့ပတ်သက်လို့သမ္မတအင်ဗီရော့ကိုအသေးစိတ်တင်ပြထားပြီးဖြစ်ပါတယ်။လုံခြုံရေးအရခရရဲ့လာနိုင်တာတွေကိုသမ္မတထရန့်စီတင်ပြထားပေမဲ့ဂျေရုဆလင်အရေးဟာအမေရိကန်နဲ့နိုင်ငံခြားရေးရာမူဝါဒအောင်မြင်ဖို့အတွက်အထောက်အကူပြုနိုင်မပြုနိုင်ဘူးဆိုတာကိုတော့ထောက်လှမ်းရေးတွေကအကြံပေးထားတာမျိုးမရှိဘူးလို့ယာရူကနှုတ်ထွက်တော့မဲ့အမေရိကန်အကြမ်းဖက်မှုတပ်ဖြတ်ရေးဗဟိုဌာနဒါရိုက်တာနီကိုလတ်ရက်စ်မူဆန်ကတောက်ကြနေကပြောပါတယ်ဂျေရုဆလင်ကိုမြို့တော်အဖြစ်သတ်မှတ်ကြောင်းထရန့်ကကြေညာတဲ့အရာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံကမှာဆနပြပွဲတွေပေါ်ပေါက်ခဲ့တယ်လို့အစ္စရေးနိုင်ငံမှာလည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲ COE မန်နေဂျာဟောင်းပေါ်မန်နက်ဖော့ဟာအမှုနဲ့ပတ်သက်ပြီးတော့ရေးသားပြောဆိုခြင်းမလုပ်ဖို့တရားရုံးကတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်လို့အမေရိကန်ဆိုရရှင်းနေတယ်ကပြောလိုက်ပါတယ်မစ္စတာမန်နက်ဖော့ဟာယူကရိန်းနိုင်ငံမှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းစာမှာဖော်ပြတဲ့သဘောထားအမြင်ဆောင်းပါးမှာစာတီးပြက်ခဲ့တဲ့အတွက်အဲ့လိုပြောကြခဲ့တာဖြစ်ပါတယ်ဒီသက်သေကံထောက်ထားတဲ့ဟာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဥရေကြံပေးဖွဲ့ရောဘတ်မူလာရဲ့ဥရေကြံပေးဖွဲ့ကစုဆောင်းနေတဲ့သက်သေတွေကအစိပ်ပိုင်းတည့်ရလည်းဖြစ်ပါတယ်ရောဘတ်မူလာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းသမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်လာရေးအဖွဲ့နဲ့ရုရှားတို့ကြားဖြစ်နိုင်ခြေရှိတဲ့ဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်မစ္စတာမန်နဖော့နဲ့ထရမ့်ရဲ့ရွေးကောက်ပွဲအကြံပေးရစ်ဂိတ်စ်တို့ကတော့သူတို့ပေါ်ပုံမှန်12ခုနဲ့စွဲချက်တင်ထားတာကိုအပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ပါတယ်သူတို့ကိုငွေဝဲခွာချမှုမှာပူပေါင်းကြံစီမှုအမေရိကန်ပြည်ထောင်စုကိုဆန့်ကျင်တဲ့လုပ်ရက်တွေမှာပူပေါင်းကြံစီမှုနဲ့အရင်ရုရှားလိုလာတဲ့ယူကရိန်းဆိုရရဲ့ဝန်ထမ်းဖြစ်မှတ်ပုံတင်ဖို့ပြက်ကွက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ
ဂျော်ဂျီယာသမ္မတဟောင်းမစ်ခဲဆာကာဆရီလီကိုသူ့ကိုရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကဲထုတ်ခဲ့ပြီးနောက်ယူကရိန်းရဲတွေကတောက်ကြနေမှာမစ္စတာဆာကာဆရီလီကိုပြန်လည်ဖမ်းဆီးလိုက်ပါတယ် Sagasharigo, Kaif Muma, Yega, Pansi Dagebi, Yayi, Gentoma, Tugo, Tainting Tajong, Suya, Shiniriga, Biovari, Taujan Yabainoa, Tugo, Tokanduriha, Eddie, Gentong, She, Suwebi, Shepway, Low Yellow, or Hikajavare, D. Pansi Muha, the Chenua, Missouri, Pikajare, Ukraine, Tamra, Poroshankune, Georgia, Tamra, Hong, Sagasharili Jaga, Yanzari, and Nasong Piabe, Chibare, Didrimba, Sovainoga, Ye, Pansi Mugani, Luau, Tuani, Banga, Kaumubo, Tenijima, Yene, Yuin Sanga, Pinid, Tuya Tokan Duriga, Bengago, Wimpebi, Duo, Gatobu, Josa Giraba, Mr. Sagasharilija, Natong Sanga, Gunima, Georgia, Bina, the Marapilabi, Ukraine, the Maraburo, Shangogo, Agri Lazare, so we Wivan Ladu Chibarek, yeah?
ဒီဝေမေရိကန်အတန်ညပိုင်းမြမပါတာစစ်စစ်လေးကိုညပိုင်း9:00ကနေစနေနိုင်အထိ
ဒီရီကနေစနေနေ့ညဘက်နောက်ဆုံးရဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်လုံးကသဘောတူခဲ့ကြပါတယ်။ဒါဟာကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတူမြောက်ကိုရီးယားနိုင်ငံကိုမကြသေးခင်ကသွားရောက်ခဲ့ပြီးတော့ မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုဒုတိယနိုင်ငံသားရေးဝန်ကြီးပတ်မြွန်ဂိုတိုနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။လက်ထောက်အတွင်းမှုချုပ်ဖယ်လ်မန်အခုလိုလာရောက်ခဲ့တဲ့အတွက်မြောက်ကိုရီးယားဆွေးရပိုင်မီဒီယာကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့မကြသေးခင်ကပဲနှစ်စဉ်လုံးနေကြလေတဲ့စီးရီးလက်ချင်းမှုကိုလုတ်ခဲ့ပြီးပြီးချင်းမှာပဲမစ္စတာဖယ်လ်မ
ဒီမှာဆုံးစီးရဲခြင်းမူလဲဖြစ်ပါတယ်ခင်ဗျာလူမနေတဲ့ဂျပန်ကျွန်းတစ်ခုပေါ်ကတဲတလုံးမှာရှိတဲ့ကျန်းစစ်ဂျန်နရေတာကိုခိုးယူမှုဆိုတဲ့ဆွဆွဲချက်နဲ့မြောက်ကိုရီးယားနိုင်ငံသား9000မှ3ဦးကိုဂျပန်ရဲကစနေနေ့မှာဖမ်းဆီးလိုက်ကြောင်းအစိုးရပိုင်အန်အက်စ်ကေသတင်းဌာနကကြေညာပါတယ် ဒီကနေ့လာကဟိုကိုဒိုကျွန်းနားမှာစိုက်ထားတဲ့အဲ့ဒီလေပေါ်မှာလေထိုးသားဆယ်ဦးပါပြီးသူတို့တွေကအများစုကတော့သူတို့ဟာကျွန်းပေါ်ကတဲလုံးတွေကနေလျှက်စစ်ပစ္စည်းတွေကိုကောက်ယူခဲ့တယ်လို့ထွက်ဆိုကြောင်းအန်အက်စ်ကေသတင်းဌာနမှာဖော်ပြပါတယ်သူတို့တွေကသုံးဦးကိုတော့ဂျပန်ရဲကဖမ်းထားလိုက်ပြီးကျန်သူတွေကိုတော့ဂျပန်လက်ဝါကအချို့စခန်းကိုပို့မယ်လို့ဆိုပါတယ်
ဂျပန်ကိုမျောလာတဲ့မြောက်ကိုရီးယား၅ဖမ်းတီတီကတချို့ကဘေးဒုက္ခကြုံလို့ဆိုပြီးရောက်လာတယ်လို့တချို့လည်းဒီတိုင်းမျောလာတတ်ပြီးတချို့လေးတွေမှာတော့လူသေအလောင်းတွေပါလာတက်လိရှိပါတယ်ဒီတသားကိုယ်တယ်နဲ့မြောက်ကိုရီးယား၅ဖမ်းတီတွေဟာအထူးစစ်တီတွေကနေ၅ဖမ်းသမားဖြစ်ဟန်ဆောင်ပြီးသွားလာလိရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ဒရာမိုဒီ၂ Nanga sent Ocho Yetown name Yuganga to Saton and Nibacha, Ocho Kere, Nanga, now Banga, Kujara Pinego, Sapi Tencho, Tanambo, Tuya Janata Party, Joban, Losan, Yara Pibari, Nanga Piana, Nongo, Talambi, Siwaye, Shenhong, Kangon, and Chitwani, Tuya Pinema, Pumioe Lungani, Loka, Kunlandi, Pandipin and Gedegong, so the Pongego, Sat Tain Tanambo, Toga, Dipina Yuka Wama, BJB Party, Nayabo, Lua Telo, Nanga Yaka Kadiga, Tonda Bari. Mr. Moria, Lucia Lugan, Paul, and Nitae, Kujara, Nedarigo, Sesson, and Mu Yerijang, Turo Party, Nayale, Melule, BJV, Padiga, Nolan Tabare. Damele, Siwaye, Pumumu, Saint Chala, Jan, Luja, Machina Muri, Shilabi, Winjoya Pongego, Tigayara, Jan, Two Party, Bor, Takamu, Jasen Larello, Sedanka, Ujadima, Triara, Jan, Gu Yuka, Bergo, Party Gangan, Lani Jabare. Winjo Mori Kurangara, Digne, Yuka, Bergo, Mesanashini, Alon, Lao, Mete, Winjabo, Tudu, and Lungeri, Turo, Yuce, Genetugo, Lao, Yuce, Bo, Tuya, Twitter, Lumukon, Samanama, Nuzo Tabare. Dingle Chembare, Gujarabine, Yuka, Wema, Suzuwa, Mayo, Natown, Lidon, Shibido, PJV Party, India, Muda, Congrane, Bahujan Samaj Party Road Shimpian Jara Chibare, Senna Sen Chimare, the Yuka Webrama Singo, Dignima, Suzuba, Wayao Shimpian, Kuzle Long, Koya Konasa Konau Shibare, yeah?
Kavulian Tom Maima, Gija Longjani, Tomigo, Nintapo, Mita the Mari Sabi, Josani Vare, Tongjani Maro, San Diego, Miao Panti, Nota, Miku Lagevare, Longerang Haya Kerega, Longjani, and Mijao, a saw umbong Nezo Haya, Jesse Dwavi Pitello, Piozulu, Lubong, the thing go down Logule, Pelu Yago, Shipyong Tavare, Tanina Nigala, Sani Longjani, Tomiha, Nia, Chakugo, Pianange, the Lu, the Chania, the Male, Longjani Rava, Mita the Mang, Harong, Konia Jo,
မြန်မာလိဂ်နေ့ကစားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ချန်ပီယံချယ်လ်စီအသင်းရှုံးနိမ့်သွားပါတယ်ဝက်ဆမ်နဲ့ချယ်လ်စီတို့ရဲ့လန်ဒန်ဒါဘီပွဲကိုစောပိုင်းကကစားကြတာမှာဝက်ဆမ်ကချယ်လ်စီကိုတကူးကုန်းရှိတဲ့နိုင်ရသွားတာပါဝက်ဆမ်တဲ့နိုင်ဂိုးကိုတော့မာကိုအနာတိုဗစ်ကပထမပိုင်းချောင်းထဲမှာပယ်နယ်တီအေရီယာတွေကနေပယ်ချင်တဲ့ကံသွင်းသွားခဲ့တာဖြစ်ပါတယ်ချယ်လ
Now, so yeah, the dinner will go in and I net going away and look your back, big it up, good at the same way, go sub machine. Myanmar လူငယ်တွေအနေနဲ့ Susan Titwin Penty လိုစိတ်နဲ့ ပွင့်လင်းလွတ်လပ်တဲ့အတွေးခေါ်တွေကို လက်တွေ့အကောင်အထည်ဖော်ကြိုးစားကြဖို့နဲ့ နိုင်ငံမှာစွန့်တီထွင်တဲ့ယဉ်ကျေးမှုတရားပေါ်ထွန်းလာဖို့ အစိုးရဘက်ကရော နိုင်ငံသူနိုင်ငံသားအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါကတော့ဒီကနေ့ကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်တီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံ 2019 ဖွင့်ပွဲအခမ်းအနားမှာလူငယ်စွန့်တီထွင်လုပ်ငန်းရှင်များကိုဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။ မြန်မာနိုင်ငံမှာလူငယ်တွေစွန့်တီထွင်လုပ်ငန်းရှင်တွေဖြစ်လာနိုင်ဖို့အတွက်ဘယ်လိုအခြေအနေမျိုးတွေလိုအပ်ပါသလဲဆိုတာကိုမဆုမွန်ကတင်ပြထားပါတယ်ရှင်။
ဒီကနေ့ဒီဇင်မာလာကိုရက်နေ့မှာမြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်္ကာကြီးမှုပြီးဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များဤထိပ်သီးညီလာခံတရက်နေပြည်တော်မြန်မာပြည်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့်မှာကျင်းပပါတယ်။မြန်မာ
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးစနစ်ဖြစ်ဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူငယ်တွေနဲ့နိုင်ငံသူနိုင်ငံသားအားလုံးရဲ့စိတ်ဓာတ်နဲ့အရေးချင်းမြင့်တင်မှုအရေးကြီးတယ်ဆိုတာကိုမိကွန်းပြောကြပါတယ်။ကျမတို့ရဲ့လူငယ်တွေဟာအနာဂတ်နိုင်ငံတော်ရဲ့အရေးမြစ်တ Jibaro Myanmar lu nge rui ha, Suzan lu zik, Tishun Pandi lu zik, Wen Lin lu la te dwe ko rui go, le dwe kong de po bi, amya jo dwe, Jobaan sangwe lu de, sik cha de, si cha ba de. Jibaro nanga ma, son wu di chun yin jwe mu de ya, Pipo la ze bo dwe, so a ba yin ni ne le, Yirang zu sen da ma ka, Dain de ta ji, so ya, dwe ga ba, Go dain de ta ma, si cha de, son wu di chun lu ngan dwe go, Ape kunyi pangbo ja bo, dai chun ba de.
So ya ni ne le, nanga ma, Ape za ne, le sa si wa ye lu ngan de, ဖွံ့ဖြိုးတိုးတက်ရေးအတွက်တွန်းအားပေးလှုပ်ဆောင်ပေးလျက်ရှိနေပြီးတော့လူငယ်လုပ်ငန်းရှင်တွေဘက်ကလည်းကိုထုတ်ကုန်တွေကနေအိန်းကြီးချင်းအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်မှုစူးစမ်းကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။ကိုစီကထုတ်ကုန်တွေဈေးကွက်ရရှိရေးနဲ့တခြားနိုင်ငံပစ္စည်းတွေနဲ့ပြည်တွင်းပြည်ပဈေးကွက်တွေဈေးကွက်တွေမှာရှင်းပြနိုင်စွမ်းရှ နိုင်ငံတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငွေကြေးဈေးကွက်လမ်းညွှန်ပေးမှုဆိုတဲ့3M လိုအပ်တယ်ဆိုတာကိုလည်းအတိုင်းအမြင်ကလေးပေးထည့်သွင်းပြောကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးလေလာတုံ့တက်သူစီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကပြောကြတော့မြန်မာနိုင်ငံမှာလူငယ်တွေဟာကိုယ့်အနာဂတ်ကိုကိုယ်တည်ဖို့နဲ့စွန့်စားလိုစိတ်တီထွင်လိုစိတ်နဲ့မိမိကိုယ်ကိုအားကိုးလိုစ
ပထမဆုံးအခြေခံကြတဲ့အချက်တစ်ခုကပါလဲဆိုတော့ဝန်တန်းမလုပ်ဘဲနဲ့ကိုယ့်ခြေထောက်ပေါ်သ ဒီလိုလည်းရက်ဒီလိုဖြားနိုင်တဲ့လုပ်ငန်းရှင်ဖြစ်ဖြစ်နေသဘောပေါ့လေမော်တီဗေးရှင်းဖြစ်နေစံနာကြီးမားဝရလို့ဆိုမယ်တန်တဲ့ဟာရတော့ကိုယ့်သူဖြစ်သွားတာပဲအကဲခဲရတော့ရှိတာပေါ့ကဲခဲရလုပ်ငန်းချင်းမပြီးပြပါပြီးရှိတယ်ဟိုတကယ်တမ်းကိုအောင်မြင်ခြင်းနဲ့အောင်မြင်လုပ်ခြင်းနဲ့ဆိုရင်အဲ့ဒီကဲခဲရကအဲသူ့ဟာသူဟိုကြော်လွားနိုင်တာအဲ့ဒီပဲမကြော်လွားနိုင်ကြအကြောင် ကူညီရတော့ဘာလို့ပေါ့တော့ဒါမျိုးလိုရတယ်စကလေးအစိုးရကိုအာကုပြီးတော့လိုရတာမျိုးပေါ့တရားကိုစုံဥပဒေဆိုင်လို့သိပြီးတော့မမြင်ဘူးဒါတစ်ချက်ပေါ့နော်နောက်တစ်ခုကတော့အစိုးရအနေနဲ့ကတော့အတိုင်းအစစ်တစ်ခုရောက်ရင်အတိုင်းတာတစ်ခုရောက်လို့ရှိရင်ကတော့သူကတော့အဲကူညီတင်းတယ်ကူညီတင်းတယ်ဆိုတာဟိုစီမင်းစည်းကမ်းပိုင်းဥပဒေပိုင်းပေါ့ဥမာဖြေလျှော့တင်တာတွေဖြေလျှော့ပေးတာတော့လုပ်လာကိန်းတာရှိအောင်လုပ်ပေးတာပေါ့လေဒူအင်းဘစ်နက်စ်လို့ဟာပြောပေါ့လေအဲ့လိုဟာမျိုးလေးတွေလုပ်လာကိန်းတာရှိအောင်လုပ်ပေးတာဥမာကုမ္ပဏီဥတွေမျိုးနောက်တစ်ခါရင်းနှီးမြှုပ်နှံမှုဥတွေမျိုးပေါ့လေအဲ့လိုမျိုးတွေကတော့လုပ်ပေးတယ်လို့မြင်တယ
်ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်ပိုင်းမှာလဲလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မယ်မြမစုံဦးတီထွင်လုပ်ငန်းရှင်များထိပ်သီးညီလာခံတွေလာမယ့်နှစ်တွေမှာဆက်ပြီးတော့ကျင်းပသွားနိုင်မှုနဲ့နိုင်ငံတိုးတက်ရေးမှာအားလုံးကပူးပေါင်းပါဝင်ကြဖို့ကိုလည်းအတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောကြားသွားပါတယ
်ကျွန်တော်တို့ရဲ့လူငယ်များလေးလေးနက်နက်စဉ်းစားနေကြပါတယ်ကိုယ်နိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲကဘာကိုယ်နိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမှာကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုဖြစ်မြောက်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတာတဦးချင်းတဦးချင်းကနေပြီးတော့ကိုယ့်ရဲ့တာဝန်အနေနဲ့ထက်သွင်းစဉ်းစားပြီးတော့လှုပ်ရှင်လှုပ်ချစ်နေကြပါတယ်နောက်ဆုံးကြတော့အနာဂတ်ဆိုတာလူငယ်တွေရှိသွားတာပဲကြောင့်မလို့ကျမတို့ရဲ့လူငယ်တွေကိုအားကိုးပါတယ်ကျေးဇူးတင်ပါတယ်
ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များရဲ့ထိပ်သီးညီလာခံ2019မှာတော့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာတစ်ဖက်တစ်လမ်းကပံ့ပိုးကူညီရန်စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပတာလည်းဖြစ်ပါရဲ့ရှင်
။မဆုမတင်ပြခဲ့တာပါ။အခုတော့သတင်းနာမဆုအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။ချစ်ချင်းမြတ်တာနဲ့ငြိမ်ချမ်းခြင်းဆိုတဲ့သတင်းစကားနဲ့ပုတ်ဟန်မင်းကြီး Francis မြန်မာပြည်ကို၄ရက်ကြာလာရောက်သွားခဲ့ပေမဲ့ပရိပခတွေကြောင့်မြန်မာပြည်ကထွက်ပြေးနေရတဲ့ရိုဟင်ဂျာတွေကိုတော့အဲ့ဒီစကလုံးနဲ့ခေါ်ဝေါ်မတုံ့နှုံးခဲ့လို့နိုင်ငံတကာမီဒီယာတွေကအဝေဖန်ထောက်ပြခဲ့ကြပါတယ်။ပုတ်ဟန်မင်းကြီး Francis ကတော့သူပြောချင်တဲ့စကားကိုမြန်မာအစိုးရနဲ့စစ်ကောင်ဆောင်တွေလက်ခံနိုင်ဖို့အတွက်မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုမတုံ့ခဲ့တာဖြစ်တယ်လို့သူ့ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာဖြည့်ရှင်းချက်ပေးခဲ့တာပါ။မမမြင့်ခိုင်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်။
ကြည့်ရတဲ့သတင်းပတ်ထဲမြန်မာနိုင်ငံကို၄ရက်ကြာခီးလာရောက်ခဲ့တဲ့ပုတ်ရဟန်းမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်မတုံးခဲ့တာနဲ့ပတ်သက်ပြီးလူခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေနဲ့နိုင်ငံတကာသတင်းမီဒီယာတွေကဝေဖန်ခဲ့ကြတာပါပုတ်ရဟန်းမင်းကြီး Francis ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ရိုဟင်ဂျာဆိုတာမတုံးခဲ့တာနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာအခုလိုတုံ့ပြန်ခဲ့တာပါ
Amen Teresa que questo messaggio arrivasse
မိမိပြောကြမယ့်စကားလက်ခံဖို့အဓိကစိတ်ဝင်စားပါတယ်။တကယ်လို့ဒီသုံးလုံးကိုမိမိရဲ့မိန့်ခွန်းမှာခေါ်ဝေါ်သုံးစွဲမယ်ဆိုရင်အခွင့်အလမ်းတွေပိတ်သွားဖို့ရှိခဲ့ပါတယ်။ဒါပေမဲ့လို့အဲဒီကအခြေအနေတွေအခွင့်အလမ်းဆိုင်ရာတွေအပါအဝင်နိုင်ငံသားဖြစ်ခွင့်မှာဘယ်သူ့ကိုမှချမ်းလက်မထားသင့်ဘူးလို့မိမိပြောခဲ့ပါတယ်။တည်တံ့တွဲဆုံဆွေးနွေးပွဲတွေမှာတော့ထိတမကပြောခွင့်ရခဲ့ပါတယ်။ဆွေးနွေးပြောဆိုခွင့်တွေရခဲ့တဲ့အတွက်တိတ်ကိုကျေနပ်မိပါတယ်။
ပေါ်ရဟန်းမင်းကြီးဖန်စစ်အနေနဲ့မြေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုဝင်ဘာ28ရက်နေ့ကတွေ့ဆုံပြီးမိန့်ခွန်းပြောကြရမှာရောရန်ကုန်ကြိုက်ကစံကွင်းမှာကျင်းပတဲ့လူထုဝတ်ပြုစုပေါင်းပွဲအတွင်းမှာရောရိုဟင်ဂျာဒုက္ခသည်အရေးနဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးထည့်သွင်းပြောဆိုခဲ့ခြင်းမရှိတဲ့အတွက်ပေါ်ရဟန်းမင်းကြီးရဲ့ကျင့်ဝတ်တိတ်ခါလျော့ကျသွားပြီးဆိုပြီးဝေဖန်ခဲ့ကြတာပါရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗာတီကန်နန်းတော်ပြောခွင့်ရသူဂရက်ဘတ်ကတော့ပေါ်ရဟန်းမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာမွတ်စလင်ပြိပက္ခကိုထည့်သွင်းပြောကြားခဲ့တာမရှိတာကြောင့်ကျင့်ဝတ်တိတ်ခါတရားရုပ်ရော့သွားစရာအကြောင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပုံရဟန်းမင်းကြီးမြန်မာပြည်ကိုလာရောက်တဲ့ခီးစဉ်ရည်ရွယ်ချက်ကတန်တမန်ခီးစဉ်ဖြစ်ပြီးဒုက္ခသည်တွေကိုလာရောက်တွေ့ဆုံဖို့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ဘူးလို့ Grab Back ကပြောကြားခဲ့တာ
ပါ။ I find it really hard to think that the moral authority of the Pope is somehow diminished.
ရင်းညာရေးကိစ္စထည့်သွင်းပြောဆိုခဲ့ခြင်းမရှိတဲ့အတွက်ပုံရံမင်းကြီးအနေနဲ့ကျင်းဝတ်တိတ်ခါတရားရုပ်ရော်သွားတယ်လို့ကျွန်တော်မထင်ပါဘူး လူတွေကမဖြစ်နိုင်တဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့မမျှော်လင့်ကြပါဘူး။ပုံရံမင်းကြီးရဲ့ကျင့်ဝတ်သိက္ခာဟာလက်ရှိတိုင်ဆက်လက်တည်ရှိနေမှာပါ။သူ့အနေနဲ့လှုပ်ရှားချင်ရာတွေကိုဆက်လုပ်သွားမှာပါ။ခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်ဝေဖန်လို့ရပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးပုံရံမင်းကြီးအနေနဲ့ကျင့်ဝတ်သိက္ခာတရားရုပ်ရသွားမှာမဟုတ်ပါဘူး။
ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းဆိုတဲ့သတင်းစကားနဲ့အတူမြန်မာပြည်ကိုလာရောက်ခဲ့တဲ့ပုံရံဟမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးကိစ္စတွေကိုပဲအလေးပေးပြောဆိုခဲ့တာပါ။
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့လူကုန်သင်္ခါနဲ့အခွင့်အရေးတွေကိုလေးစားမှု၊တိုင်းရင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးစံအစဉ်လာတွေကိုလေးစားမှု၊တရားဥပဒေကိုလေးစားလိုက်နာမှု၊ဘယ်သူ့ကိုမှချမ်းလက်မထားဘဲနဲ့အများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူဒူးစီတိုင်းအဖွဲ့အတိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်အပေါ်မှာလေးစားမှုစတဲ့လေးစားမှုတွေအပေါ်အခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့လည်းမြန်မာပြည်ရဲ့အကျိုးကိုလိုလားတဲ့မိတ်ဆွေကောင်းတွေရဲ့အားပေးမှုကတန်ဖိုးဖြတ်လို့မရတဲ့အကြောင်းမြေပြည်တော်မှာပြုလုပ်ခဲ့တဲ့ပုံရဟန်းမင်းကြီးနဲ့အစိုးရအရာရှိတွေတန်တမန်တွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။
It is the aim of our government to bring out the beauty of our diversity.
မြန်မာနိုင်ငံဟာမတူညီတဲ့လူမျိုးဘာသာစကားနဲ့ဘာသာယုံကြည်မှုတွေအတိတ်ရောရှက်နေတဲ့အလားအလာကောင်းတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုမတူကွဲပြားမှုတွေရဲ့ထူးခြားမှုကိုအင်အားတစ်ခုဖြစ်စေဖို့အတွက်အားလုံးရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးနားလည်သီးခံပြီးစိတ်ရှိကြအောင်အားပေးရင်အတူတကွလုံခြုံမှုရှိအောင်လုပ်ဖို့ကအစိုးရရဲ့ရည်ရွယ်ချက်ဖြစ်ပါတယ်။
မြန်မာပြည်ခီးစဉ်အတွင်ပုံရဟန်းမင်းကြီးဖရန်စစ်အနေနဲ့ရိုဟင်ဂျာလိုခေါ်ဝေါ်သုံးဆွဲတာမလုပ်ခဲ့ပေမဲ့လည်းမြန်မာပြည်ခီးစဉ်ပြည်ခီးဆက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံချိန်မှာရိုဟင်ဂျာဆိုတဲ့ဝေါ်ဟာရကိုသူ့ရဲ့အာရှခီးစဉ်အတွင်ပထမဆုံးအကြိမ်သုံးဆွဲခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့တိုင်းနယ်ချီတဲ့မွတ်စလင်ဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့လည်းခိုင်မာတဲ့ဆုံးဖြတ်ချက်ချပြီးကင်တွယ်ဖြေရှင်းဖို့ကိုလည်းပုံရဟန်းမင်းကြီးကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတိုက်တွန်းခဲ့ပါသေးတယ်ရှင
်။ဒရီနာမဆုအစည်းအဝေးကိုနားဆင်ကြကြရတာပါရှင်။အခုတော့မြန်မာတခွင်အစည်းအဝေးလှည့်ဖြစ်ပါတယ်။မြန်မာနိုင်ငံမှာရကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုရွေးချယ်တဲ့အခါအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးအတွက်အစိုးရကထောက်ပံ့အစည်းအဝေးပေးဖို့လိုအပ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဆိုပါတယ်။အုပ်ချုပ်ရေးမှုဆိုတာပြည်သူလူထုနဲ့နေစဉ်ထိတွေ့ဆက်ဆံရတာမို့အမျိုးသမီးအုပ်ချုပ်ရေးမှုတွေရှိခြင်းအပြင်ရက်ရွာအကျိုးစီးပွားလှုပ်ဆောင်ရေးမှာပိုအဆင်ချောစေနိုင်မယ်။ဒီလိုဖြစ်ဖို့ဆိုရင်မြန်မာနိုင်ငံလူမှုအတိုင်းအဝန်းရဲ့အမျိုးသမီးတွေအပေါ်အမြင်တွေပြောင်းလဲပြရမယ်လို့အမျိုးသမီးခေါင်းဆောင်တချို့ကပြောပါတယ်။မြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ဆက်ပေးထားပါတယ်ရှင်။
ဆိုရတဲ့ထက်မှာတော့လက်ကွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်ခန့်အဖို့လှုပ်ဆောင်နေပြီ။အဲ့ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်းပြန်ခွင့်နဲ့မဲပေးခွင့်တွေအတွက်အမျိုးသမီးတွေပုံမပါဝင်လာနိုင်မှုအမျိုးသမီးအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကမျှော်လင့်နေကြပါတယ်။2016တုန်းကတော့လက်ကွက်ခြေရွာအုပ်ချုပ်ရေးမှုတွေတောင်း6000မှာအမျိုးသမီးအုပ်ချုပ်ရေးမှုအရေးတွက်က80ကျော်သာရှိနေတာဖြစ်ပါတယ်။အဲ့လိုရခြေအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးပါဝင်မှုနည်းနေရတာမကမဲပေးရွေးချယ်ရမယ့်နေရာမှာလဲအမျိုးသမီးတွေပါဝင်ခွင့်အတွက်ကန့်တတ်တယ်လို့ဖြစ်နေတဲ့အချက်တွေဖြစ်ပေါ်နေတာကြောင့်ဥပဒေကိုပြင်ဆင်ပေးဖို့အတွက်လည်းအမျိုးသမီးအဖွဲ့အစည်းတွေကတောင်းဆိုမှုတွေရှိနေပါတယ်။အမျိုးသမီးအဖွဲ့များကွန်ရက်ရဲ့ပဲ့ကိုင်ကော်မတီဝင်ဒေါက်ခင်လေးကတော့ရက်ချင်းအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးပါဝင်မှုနှုန်းများပြဖို့ဘာကြောင့်လိုအပ်နေတာလဲဆိုတာကိုတော့အခုလိုပြောပြပါမယ်။
တော်တော်များများကအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ဖို့ဆိုရင်လွှတ်တော်ထဲမှာလွှတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်တာကိုပဲအာရုံထားကြတယ်။အဓိကအရေးကြီးဆုံးကတော့ကျွန်တော်တို့မြင်တာကရက်ကွက်ခြေရွာအုပ်ချုပ်ရေးမှုကအရေးကြီးဆုံးပဲ။ပြည်သူလူထုနဲ့နေတူကဆက်ဆံရတယ်။ပြည်သူလူထုရဲ့အရေးကိစ္စတွေပြဿနာတွေကိုဖြေရှင်းပေးရတာရက်ကွက်အုပ်ချုပ်ရေးမှုတွေဖြစ်တယ်။အဲဒီရက်ကွက်အုပ်ချုပ်ရေးမှုတွေရဲ့မှန်မှန်ကန်ကန်ခွဲခြားစွမ်းဆောင်မှုတွေနဲ့မှန်မှန်ကန်ကန်ဆောင်ရွက်နိုင်မှုတွေအမျှော်မြင်ရှိရှိနဲ့ဆောင်ရွက်ပေးနိုင်မှုတွေရှိလို့ရှိရင်တော်တော်များများပြဿနာတွေကဒီရက်ကွက်တွင်မှာပဲပြေလည်သွားနိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့အမျိုးသမီးတွေကိုပါဝင်ဖို့အတွက်ကျွန်တော်တို့တော်တော်လှုံ့ဆော်မှုတွေလုပ်ထားတယ်။အဲ့လိုပါဝင်မယ်ဆိုတဲ့အမျိုးသမီးတွေအတွက်လိုအပ်တဲ့ဖြည့်ဆည်းမှုတွေလုပ်ပေးဖို့လိုအပ်တဲ့ဆိုရင်လည်းကျွန်တော်တို့လုပ်ပေးဖို့အတွက်ကိုပံ့ပိုးမှုတွေလည်းကျွန်တော်တို့လုပ်ပေးဖို့စီစဉ်ထားတာတွေရှိတဲ့အတွက်ခုလာမဲ့ရွေးကောက်ပွဲမှာတော့အရင်ကထက်ပိုပြီးတော့များလာနိုင်နိုင်မယ်လို့တော့ကျွန်မမျှော်လင့်ပါတယ်
။ချက်ချင်းအုပ်ချုပ်ရေးမှုနေရာတွေမှာအမျိုးသမီးတွေပုံပေါ်ပါဝင်လာနိုင်ဖို့အတွက်လည်းအခွင့်အလမ်းတွေကိုအစိုးရအနေနဲ့စီစဉ်ပေးဖို့လိုအပ်နေတယ်လို့မျိုးသမီးအဖွဲ့အစည်းတွေကပြောဆိုနေကြပါလေ။မ မျိုးသမီးအရေးဆောင်ရွက်နေတဲ့ဝင်းဝင်း organization ရဲ့ဥက္ကဋ္ဌဒေါက်တီဒီဝင်းကတော့အမျိုးသမီးအုပ်ချုပ်ရေးမှုတွေများပြားလာဖို့အတွက်ဆိုရင်တော့အိမ်တည်းရဲ့မိသားစုဝင်တွေအကုန်လုံးမဲပေးခွင့်ရဖို့လိုအပ်တယ်လို့ဆိုရတယ်
။ဘယ်တိုင်းမှာအိမ်နာဦးစီးစွာဖခင်နေပေါ့နော်။အဲ့တော့ဖခင်ကဒီအမျိုးသမီးအပေါ်ကိုအမြင်နဲ့အမြင်နဲ့ဆိုင်ပါတယ်ပေါ့။ဒါဆိုတော့ဟိုအခုကျမတို့မြန်မာနိုင်ငံရင်ကျေးမှုအရာပေါ့အမျိုးသမီးကိုတို့ကမိခိုးသူအားငယ်သူအမျိုးသားဦးဆောင်သူဆိုတဲ့စိတ်ကြီးကကျမတို့တိုင်းပြည်မှာဒါမိယိုဖလားပေါ့ဟိုအရင်ကလေးကဆွဲနေတဲ့အခါကျတော့ကျမတို့ဒီမဲသေးနဲ့အမျိုးသားများကအမျိုးသမီးများကိုပေးနိုင်တဲ့အခြေအနေမဲမဲ့လို့ကျွန်မထင်တယ်ပေါ့နော်အမှန်တော့မဲပေးဖန်ခွင့်ကအမျိုးသမီးရောအမျိုးသားရောမိသားစုဝင်အကုန်လုံးပေးမယ်ဆိုရင်တော့အမျိုးသမီးတွေရနိုင်ခြင်းများတယ်လို့ထင်ပါတယ
်။ရောင်တိုင်းဒေတာကြီးချွတ်တော်ကိုလည်းဥကြော်ကြော်ထွန်ကတော့အမျိုးသမီးတော်တော်များများဟာစိတ်ဆက်ပြီးအမျိုးသားတွေထပ်တားတဲ့အချက်တွေရှိနေပေမဲ့ရက်ချင်းအုပ်ချုပ်ရေးမှုလုပ်တော့မယ်ဆိုရင်တော့တချို့ကိစ္စတွေမှာအခက်အခဲရှိနိုင်တယ်လို့အခုလိုပြောပါတယ
်။ကောင်းပါတယ်။အမျိုးသမီးတွေကွယ်အမျိုးသမီးတွေကတော်တော်များများလေဟိုပါပါစိတ်ဆက်တယ်။သူတို့အလုပ်ကိုကြိုးစားခြင်းနဲ့မခုမကပ်ဘူးဖင်ပေါ့တယ်ဒါမှမဟုတ်တို့ဆိုတော့တို့တွေဗရင်လုပ်တယ်ဆိုရင်အမျိုးသမီးဗရင်ကိုခေါ်တယ်ဘာသာအမျိုးသမီးဗရင်အမျိုးသမီးကတကွမစားဘူးလေသူထိုင်သူ့လုပ်သူဖင်မြဲတယ်ဆက်ချုပ်တယ်တဲ့ထိုင်ရယ်ကွာတဘောကယောက်ျားလေးကတော့ဟိုထားလိုက်မယ်ဒီထားလိုက်မယ်ဆိုတော့တဘောကအနည်းဆုံးတော့ကောင်မလေးလေးလာစလိုက်မယ်ဆိုတာရှိတယ်အမျိုးသမီးတွေကတော့ဟိုလုပ်ပါတယ်ငါတို့ကလေဒါမှမဟုတ်လေအခုနောက်ပိုင်းရှေ့တန်းတင်ပါတယ်လောအမျိုးသမီးတွေတဘောအခုတို့လွတ်တော်မှာလည်းအမျိုးသမီးတွေပါလာရာဂိုင်တော့တော့နည်းသေးတာပေါ့လေဒါပေမဲ့ခုနကလို့ပေါ့ဟိုဆိုလိုချင်တာကသူတို့ရဲ့စိတ်ဆက်ပေးကြမှုတွေအကျိုးစားမှုတွေတခါတလေမှကြော်မြင်တာတွေရှိပါတယ်သူကလက်ခံတယ်တခါတလေသူတို့ပေးလိုက်တဲ့အကြံဉာဏ်တွေဟာကိုယ်တော်မမြင်တဲ့အကြံဉာဏ်တွေမျိုးသမီးတွေပေးရတယ်ကောင်းတယ်တင်မှာနောက်တော့ထိုးထွင်းခြင်းစိတ်တွေရှိပါတယ်တဘွားလေးကြိုးစားပါတယ်ဟာတို့ကလည်းပြောတယ်မျိုးသမီးတွေဝင်လို့အမျိုးသမီးတွေလုံးကြပါလုံးရင်ပိုးတော်အေးသက်သာလေးလုံးတဘွားအဲ့တော့အဲ့ဒီပါလဲတပိုင်းထားလိုက်ဒါပေမဲ့အုတ်ချုပ်ရမှုကြတော့နည်းနည်းပြဿနာရှိတယ်ဘာလို့ပြဿနာရှိတယ်ဆိုအမျိုးသမီးတွေဟာအိမ်အောင်တယ်ဆိုလဲဘယ်လိုပဲဖြစ်ဖြစ်သူ့အိမ်အောင်ဘက်ကညပြင်ဆက်တာသူကြိုက်မှာမဟုတ်ဘူးအခုကရက်ွက်ဟာလာဟိုလုံချုံရေးဟိုစောင့်ပြီကဲဟို community base စောင့်မယ်ဘယ်မျိုးသမီးကသွားပြီးတော့12နာရီ10နာရီကြီးစောင့်ခလေးအိမ်အိမ်မယ်မနဲ့သူခလေးအတွက်ကိုဈေးချဟိုဟင်းချချင်းချက်အောင်ကြောင်းသွားဖို့လုပ်အောင်ပြီးတော့အကုတ်ကိုမျိုးသမီးတော့ဟိုတော်လားညာကြီးမို့ချုပ်မှာလူတက်လို့ဟာလူသေးလောင်းတစ်ညပါတော့3လောင်းဟာလာလူသေးလောင်း3လောင်းနဲ့တွေ့တယ်ပုတ်ပေါ်ပုတ်ပွားနံနေတယ်ဘယ်မင်းမှမသိမသွားကြဘူးသဘောပဲဗျာနောက်တစ်ခါကားတိုက်ပါပြီလေဘာဖြစ်ဖြစ်သူက24နာရီအလတ်ပြင်နေရတယ်အချို့မှုတယောက်ရဲ့အနေထားပြီးရင်ပြဿနာတွေရှင်းရတယ်ဆိုတော့အဲ့ဒီအနေထားမှာတော့ကိုရောဒါမှမဟုတ်တချို့မျိုးသမီးတွေဆိုရင်သူတို့ကိုယ်တိုင်ကဝင်မရွေးခြင်
းဒါပေမဲ့အမျိုးသမီးအဖွဲ့များကွန်ရက်ရဲ့ပဲ့ကန်ကော်မတီဝင်ဒေါက်ခင်လေးကတော့အဲ့ဒီလိုအခက်ခဲတွေအတွက်အစိုးရအနေနဲ့အမျိုးသမီးအုပ်ချုပ်ရေးမှုတွေကိုအခုထပ်ပိုပြီးထောက်ပံ့မှုပေးလိုက်ရင်အမျိုးသမီးတွေဟာလည်းမျိုးသားတွေနဲ့တန်းတူဆောင်ရွက်နိုင်လာမှာဖြစ်တယ်လို့ဆိုပါတယ်
ခုရက်ွက်အုပ်ချုပ်ရေးမှုတွေကိုလက္ခဏာနဲ့ပေးပြီးတော့ဆောင်ရွက်ခိုင်းတယ်လို့တော့ပြောတယ်ဒါပေမဲ့လက္ခဏာမဖြစ်စလောက်ပါအဲ့တော့ဒီလက္ခဏာလေးနဲ့လည်းဘလို့မှရက်ွက်ကိုယ့်ရဲ့ခြေရွာကိုနော်ကောင်းမွန်အောင်အုပ်ချုပ်ဖို့ဆိုတာအစိုးရရဲ့ဒီထက်ပံ့ပိုးမှုတွေပိုလုပ်ပေးဖို့လိုပါတယ်ဒီထက်ပိုပြီးတော့ပံ့ပိုးမှုတွေဝန်ဆောင်မှုတွေပေးမှအမျိုးသမီးတွေအတွက်ဟိုလုံခြုံစွာနဲ့သူတို့ရဲ့အုပ်ချုပ်ရေးမှုတာဝန်ကိုထမ်းဆောင်နိုင်မှာဖြစ်တယ်ဥပမာညာရေးညာတာကိစ္စတွေရှိတယ်ဒီလိုဆောင်ရွက်ရခါမှာအမျိုးသားတွေနဲ့အမျိုးသမီးတွေနဲ့မတူကွဲပြားတဲ့အချက်လက်တွေမှာမူတည်ပြီးတော့အမျိုးသမီးတွေအတွက်ကိုလည်းလုံးကြုံရေးအတွက်သူတို့ကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်အတွက်ဖြည့်ဆည်းပေးဖို့လိုတယ်လို့လည်းကျွန်မပြောချင်ပါတယ
်။အခုချိန်မှာတော့လွတ်လပ်နေတဲ့ရက်ချင်းအုပ်ချုပ်ရေးမှုနေရာတွေအတွက်အုပ်ချုပ်ရေးမှုတွေကိုပြန်ပြီးတော့ရွေးကောက်တင်ပြဖို့အဖြစ်အစ်စ်ပြန်လဲပြင်ဆင်ထားတဲ့ရက်ကွက်သို့မဟုတ်ကြေးရွာအုပ်စုအုပ်ချုပ်ရေးဥပဒေနဲ့မညီတဲ့ရက်ချင်းအုပ်ချုပ်ရေးမှုနေရာတွေကိုလည်းပြန်ပြီးရွေးချယ်ဖို့ပြည်တော်စုအစိုးရကထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။နိုင်ငံသတင်းအေဂျင်စီကနေဒီလိုမျိုးပြပို့လိုက်တာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညတင်ပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာဆန်တို့ချိန်ည9:00နာရီခွဲရှိပြီးမို့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လိုင်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမလို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လိုင်းအစီအစဉ်မှာတော့မကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကျုံ့ရတဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညဉ့်ညံ့ရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲ။တိုးတက်မှုတွေဆွေးနွေးမှုတွေကနေသင်ခန်းစာယူနေတာဘာတွေရှိမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဆိုတော့ပြည်နယ်ဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသဘောထားလေးကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်။ဒီမြန်မာရေးအခက်အခဲတူတူဖြစ်တဲ့ဒီဥစည်ရသူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအားဖြင့်အောင်မြင်မှုမအောင်မြင်မှုဖြစ်နေဘာတွေများရှိခဲ့တယ်လို့ယူပြီးကသုံးသပ်နိုင်မလဲဥစည်ရသူခင်ဗျာ
ကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေကအသက်ကျထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲစီးဘက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယပြိတ်လိုက်တဲ့အခါကျတော့ကျွန်တော်ဒီဘက်မှာတော့ကြောက်ကြဲဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ကြိုးရင်ကျတော့ဟိုရခိုင်ရေးမှာကျွန်တော်တို့တော်တော်လေးအထိနာသွားတယ်အဲရခိုင်ရေးမှာအထိနာပြီးတဲ့အခါကျတော့နေကြာရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်ကြီးကကျွန်တော်တို့ကြားတဲ့အခါကျတော့ဟို2019ကိုနေကြာရေးနှစ်လို့လှုပ်ထားပြီးမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုအမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်ကတော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပို့တော့မြောမှန်းနဲ့အဲ့မစခင်အတိုင်းပဲပြီးသွားတဲ့ချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီအမေရိကန်ပြည်ထောင်စုကဟိုမြန်မာပြည်အကဲခတ်တူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆွေးနွေးမှုဘာတွေများမြင်မိတယ်လဲခင်ဗျာ
ဟုတ်ကဲ့ဒီ LV ဆိုရတက်လာကစားကပြည်သူလူထုရောနိုင်ငံတကာကရောအင်တာမအကြီးမားမြန်မာတဲ့ပြည်နယ်ကျောင်းလေးကြီးတွေကိုမြို့လင်းစောင့်ကြခဲ့ကြတာအဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကပုံပြီးလက်တွေ့ကြတဲ့မြန်မာရဲ့တည်နေအဲမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အဲတခါအဲ့ဒါဒီဆိုတော့ကိုလိုက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ကမှ OPT နေတဲ့အစိုးရနဲ့တူတဲ့လုပ်တွေလှုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်အဲ့တော့ဒီအခြေခံနှစ်ခုအပေါ်မှာတစ်နှစ်တိုင်းရလက်တွေကိုသုံးသပ်လို့ရှင်တော့ဖြစ်တင်တာတွေဖြစ်လာတယ်တည်ငြိမ်မှုရှိတယ်သို့တော့မမြိုလင့်တဲ့အဲခဏဝါဆွေးနွေးသူဘောမမျိုးလင်းနဲ့နိုင်ငံကဆင်မြင့်မှာတော့ဒီခိုင်မြောက်ပိုင်းအရေးကင်းဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားကျွန်တော်ဖြတ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမလားပေါ့အဲဒါကတော့နိုင်ငံကဆင်မြင့်သို့တော်လည်းပြည်တော်ကအနေနဲ့ကြည့်လို့ရှိတော့ကအဲ့ဒီအစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုအော်ကိုစားပြုတဲ့ဆွေတည်းရဲ့လူလက်တွေ့ကြတဲ့အမြင်ဘက်ကိုလူတို့ကမြင်လာကြတယ်လို့ကျွန်တော်မြင်ပါတယ်ဟိုဆွေတည်းရဲ့ဆော်ရမဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တင်တာတွေလည်းဖြစ်လာသလိုပိုပြီးတော့သိတာကတော့ဒီကာကွယ်ရေးပေါ့နော်ဆွေတခုတိုင်းပြီးတခုမှာကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ပျက်တည်ကနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေဟာအစိုးရနဲ့တက်မတော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုဟိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီးသိသွားစေတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီသတင်းစာဆရာဦးတီယာသွေးလဲလေးလိုက်ပေါ်မှာရှိနေပါတယ်ဆရာဦးတီယာသွေးရဲ့အမြင်ကိုပြောပါအောင်ခင်ဗျာကျွန်တော်တို့ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆွေးယုံမှုတွေဘာတွေများရေဝီအားဖြင့်မြင်ရတယ်လို့သုံးသပ်လို့ရမယ
်2019ခုနှစ်ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုအဖက်ပ
တ်ကပေါ့နော်ကျွန်တော်တို့ဒီအစိုးရအစ်အနေနဲ့ကျွန်တော်တို့ဒီသူရဲ့မူကခဏဦးစိတ်ကူးစိတ်သားနေအောင်ဘလောက်ထိဖြစ်နိုင်ရည်ရှိတယ်လဲဘလောက်ထိမဖြစ်နိုင်ရည်ရှိတယ်လဲဘယ်အရာစိန်ခေါ်မှုတွေဖြစ်ပြီးတော့ဘယ်အရာတော့ပြန်အသာစီဖြစ်နေတယ်လဲဆိုတော့သူ့အနေနဲ့ပထမဒီပေါ့နော်ကျွန်တော်တို့ဒီစိတ်ကူးစိတ်သားနေအောင်ဘလောက်အတိုင်းတာအထိကျွန်တော်တို့ဒီစိတ်ကူးစိတ်သားတာပဲရှိတယ်လဲလက်တွေ့လို့ကြာချင်းပြရခြင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ဟလာအဖြေတခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ပေချာတခုအစိုးရအသိနေတယ်ဒီနည်းဆိုတဲ့ကာလအတွင်းမှာပေါ့နော်သူတွေလည်းကျွန်တော်တို့ဆန်တော်ဘွားသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်းဟောနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးငကယ်ပြီးပြီးမှရှိတယ်တိုင်းပြည်ရဲ့မှရှိတယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ကိစ္စတွေမဖြည့်ရှင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါကြီးအတိတ်နဲ့တူစားပြီးသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတော့ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါလေကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဟုတ်ကဲ့ပါကျွန်တော်အမြင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းမင်းဆိုင်ရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့2008ခုနှစ်အခြေခံဖေဆေအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဝေါ်လာချီရောဒီဟိုကိစ္စပေါ့နော်ဒီတင်းလီပြည်နယ်ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့အစိုးရကကပ္ပာမှာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနာထက်ကကျွန်တော်တို့ဥသိသိအစိုးရလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကပ္ပာကိုဒီအနေနဲ့လက်ရှိအစိုးရကဒရောင်းဝန်ကောင်ကပြဖို့လိုရပါတယ်ခင်ဗျာအဲ့တော့ပညာရေးအထုံးစီရပေါ့နော်ပညာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်အပြင်ဒီနိုင်ငံမှာမန္တရာတွေပေါ့နော်လက်မှတ်ချက်တွေကောင်းမှန်ဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်
နောက်ကျွန်တော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီစာရှိနေပြီးတော့ဗျာဒီကျွန်တော်တို့နိုင်ငံတကာကလည်းပေါ့နော်ဒီပြည်ပနိုင်ငံတကာနိုင်ငံဆိုင်ရာနေနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့စာရှိအစိုးရကတိုင်းရင်းပြည်နယ်အထူးပြည်မှာဒီစိတ်ဝင်လုံးတွေပြဆောက်ပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးနယ်ပိုင်ပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဟောကင်းနေနေကြည့်အောင်ပေါ့နော်ဒီအဲ့ဒါလုံးဆုပ်ဖို့လိုရပါတယ်ခင်ဗျာအခုရက်ကျုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရက်ကျုပ်ချုပ်အုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်ကဒါရိုက်နေစေဒီဝတ်ဖြစ်ခင်ရတဲ့အခါမှာရက်ကျုပ်အုပ်ချုပ်မှုဒီကိုလက်စာတွေကိုစီမံတရားတွေကိုကျွန်တော်တို့ဒီပုံတော့ဆိုရင်ကျွန်တော်တို့ခုနှစ်ပေါက်ကျက်ပြပါတယ်နောက်ပြီးတော့ဒီဂျုံတွေက၅ပေါက်ပြည့်တယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရေကောင်းကျေးရောအချုံရင်မှုတွေကိုကျွန်တော်အဆင်းစီရိုက်တွေကိုခေးသေးတွေကိုကျွန်တော်တို့ကဒီခက်မှတ်လျော်ညီစောပေါ့နော်တုံ့ပြန်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင့်တယ်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကျွန်တော်မြင့်တယ်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တဒနာရဲ့ပေးစာပါကိုရင်နိုင်ဖတ်ပြပေးပါခင်ဗျာ
အစိုးရတည်းရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတစ်ခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပတိပခါတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာ PR တွေတိုးမြင့်ဖို့စူးစမ်းနေကြသည့်အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြိပခမျိုးစုံနဲ့ရင်ဆိုင်နေရသည့်အချိန်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖျက်ရေးတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံအဆောက်အုံလိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တတ်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိဆိုးရလက်ထက်မှာအပြေးဝမရရှိနိုင်သည့်အချိန်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အထူးအဖြစ်ဆိုရရင်တော့ကာကွယ်ရေးသာအစိုးရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်။
ဟုတ်ကဲ့ဒါတော့ American ပြည်သူ့ကမောင်တသနာရဲ့ပေးစာဖြစ်ပါတယ်ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေအထိုက်အလျောက်ရှိရဲဆိုတော့သူယူဆကိုပြောထားပါတယ်ဆက်စောကတော့ဟိုကိုစီသူကတော့ပြောသွားပါတယ်ဒီမှာဟိုပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်ကြာအတွင်းမှာဟိုပြောတိုးတက်တဲ့လောက်တိုးတက်မှုမရှိဘူးဆိုတော့အမြင်ရှိပါတယ်ဆိုတော့ပြည်တွင်းငြိမ်းချမ်းရေးပိုင်းမှာဟိုသူပြောသလိုပေါ့လေဒီနိုင်ငံရေးရဆွေးနွေးပွဲတွေလုပ်ခဲ့တာတွေရှိရဲဆိုတော့ဒါတွေရောတစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောသလိုပြောနိုင်ရဲ့လားကိုစီသူ
ငင်းချင်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုငင်းချင်းနှစ်လို့ပြောရလောက်အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးကဝင်ဆောင်တာပေါ့လေဟ တော့ငင်းချင်းရလဲတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလဲဒါဟို NLD ဆိုတဲ့တက်ဆက်မှာလဲဒါဥစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့တော်ဆက်စုကြီးကလည်းဒီနှစ်ကိုသောက်ဆက်ကွန်ငင်းချင်းရနှစ်လို့ကြေညာပြီးသုံးဖို့ကြိုးစားတယ်အဲ့တော့အစာဝိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့အခါကျတော့ဟိုတရုတ်နယ်စပ်မှာကျွန်တော်တို့ကလက်နက်ကင်တွေကများတဲ့အခါကျတော့တရုတ်ရဲ့ပံ့ပိုးမှုတချို့လည်းရတယ်ပေါ့နော်ဆိုတော့အဲ့ဒီအခါကျတော့ဒုတိယအချိန်ကျွန်တော်တို့27ရာစုပင်လုံးကြီးလာကန်ကျင်းပလိုက်နိုင်တယ်ဒါပေမဲ့သဘောတူညီချက်တွေကကျွန်တော်တို့အများကြီးမရဘူးပေါ့နော်မရကြီးမရတာခုနကကျွန်တော်ပြောရရခိုင်ညောင်းဟိုအာယုံတွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုံတွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့ငင်းချဲရဲ့ဘက်မှာအာယုံမဆိုင်နိုင်ဘူးဖြစ်သွားတယ်နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့ခါကြတော့လေညများစားစားကျွန်တော်တို့တကြိမ်နဲ့သေးတွေကျွန်တော်တို့လှုပ်တင်တယ်ပြီးတဲ့ခါကြတော့ပင်လုံညီလာခံလို့ဟာမျိုးကြတဲ့ခါကြတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်တွားတဲ့ဟာမျိုးပေါ့အခုကြတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့ခါကြတော့သဘောတူညီမှုတွေကလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့ခါကြတော့2018ဆိုရင်တော့ဟိုဒီ2019တည်းမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့အနေနဲ့ဒါပေမဲ့2019တည်းမှာကျတော့ကျွန်တော်တို့ကဟိုချိန်ဝါထားတဲ့ဟာပေါ့နော်ဒီရီမန်ထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကဒီပါဆက်လေးတွေပြောင်းဖို့မဟုတ်ဘူးသူတို့ကရှင်းတဲ့တဲ့ဆိုင်တော့ဟာနေတယ်ပေါ့နော်အဲ့ဒါကလေးတင်ပြသွားလိုက
်ဟုတ်ကဲ့ဆရာဦးတင်ဆွေရဲ့သဘောထားကိုခင်ဗျဒီ2019တည်းမှာတကယ်တော့ဒီအရသာစုအနေနဲ့ဒီဦးစားပေးဆောင်ရွက်ပုဂ္ဂိုလ်ပေးထားတဲ့ပြည်ရင်းငင်းငင်းကိစ္စကိုမှဘလောက်ဟိုအောင်မြင်မှုမအောင်မြင်မှုအတိုင်းအတာအဖြစ်ပြောမယ်ဆိုရင်ဘာများမြင်မိလဲဆရာအနေနဲ့
တလို့ပြပြည်တွင်းကြီးဆိုတာအစိုးရကကမကစားပြုပြီးဟိုဆောင်ရွက်စီစဉ်ပေးတဲ့အဖွဲ့အစည်းတရက်လိုပဲအဲကျွန်တော်ကမြင်တယ်ဒါကြောင့်တခါမှမရှိဘူးသေးတယ်ငင်းငင်းဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီအစိုးရကဒါကိုတင်ပါတယ်အရင်တော့ကတော့ဟိုလက်နေနေငင်းငင်းလေးတယ်အဲနောက်တစ်ခါဟိုအပြစ်ခရစေးဆိုရဥတီချက်လောက်ထားတယ်အဲ့ဒါဒီအစိုးရကတော့အဲငင်းငန်ရေးတီသူကတင်ပါတယ်အဲ့တော့ငင်းငန်ရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရဘူးခင်ဗျအဲ့ကြောင့်ရှေ့မတက်ချင်းသည်ခုနဆွေးနွေးသလိုရခိုင်ရေးခင်းကြောင့်ဟိုဒုစုံပြတိကိတ်ဟန်တာမှုရှိတာမှန်ပေမဲ့လို့တဆိုင်နဲ့တိုင်းရင်းသားလက်နက်ကင်ဖွဲ့စည်းပြီးဘက်ကအာဒီငင်းငင်းရေးဘက်ကိုဟိုတွားဖို့ဟိုဘာဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်။အဲဒီအစိုးရကတက်နိုင်ဆုံးစူးစမ်းခဲ့တယ်။သူစူးစမ်းမှုအောင်မြင်တာမအောင်မြင်တာဆိုတာကရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရပေါ်မှာမတည်ပဲနဲ့တကယ်ဟိုလည်းငါကိုကြိုင်ပြီးတော့တိုက်နေတဲ့ဖွဲ့စည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတက်မလို့လာပါတယ်ခင်ဗျအဲ့တော့ဒီလက်နက်ကင်ဖွဲ့စည်းတွေအပေါ်မှာမှုတည်တယ်အနေဒီကတက်နိုင်ဆုံးစူးစမ်းခဲ့တယ်လို့ပဲကျွန်တော်ကတုံ့ပြန်ချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကိုတရားသွေးရဲ့သဘောထားခင်ဗျတကယ်တော့ကျွန်တော်ဟိုတို့တွေ့နေရတော့ဆိုဒီ2019ထဲမှာဒီတက်မလို့နဲ့တိုင်းနာလက်နက်ကင်ဖွဲ့တွေနဲ့လည်းတိုက်ကြရတယ်တိုင်းနာလက်နက်ကင်ဖွဲ့တွေအချင်းချင်းကြမှာလည်းတိုက်ပွဲတွေဖြစ်နေတာကြီးရှိနေတယ်ဆိုတော့တကယ်ဒီအစိုးရမျှော်မှန်းထားလို့ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်တုံးတက်မယ်ဆို2009ထဲမှာဟိုအားရစီအားမရစီဘာတွေများတွေ့မိလဲ
ဟုတ်ကဲ့ကျွန်တော်လည်း2009ဒီ2019နဲ့ပတ်သက်ပြီးတော့ဗောငင်းငယ်ရဲ့ပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်အော်နောက်တစ်ခါအခုကျွန်တော် UN နဲ့ Team ဘွဲ့ရတယ်လက်မှတ်ထိုးဖို့လို့ကျွန်တော်လည်းပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်ဆိုတော့ဟိုအားလုံးပြောနေကြသလိုဗောနော်အရင်ကျွန်တော်တို့ဒီငင်းငယ်လုပ်ငန်းစဉ်ကကျွန်တော်တို့အရင်ဆိုအဟောင်းနေပြီးဆိုအစ်တဲ့လက်ထဲကိုရောက်လာတဲ့အနေနဲ့ထားအတိုင်းအနေပြီးတော့ကျွန်တော်တို့ဒီတက်ကြီးပေါ့နော်အကောင်းဆုံးမပြနိုင်တဲ့ဘောကတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့အဲ့လိုတွေ့ရတာလေဒါကကျွန်တော်တို့ဟိုငင်းငယ်သူတွေပွဲရဲ့သဘောတဘာဝအရကျွန်တော်ကဒါတွေ့ကိုတွေ့ရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာသတိဟိုထားမိတယ်ဆိုတော့ကျွန်တော်တို့ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားလည်းကျွန်တော်တို့ရန်ကြီးနာလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးမြတ်ဒီအစိုးရတက်ကရောက်လိုက်တယ်ဆိုတော့ကျွန်တော်ကငင်းငယ်ကိုတိုက်ရိုက်ငင်းငယ်ရေးမဟုတ်ပဲနဲ့တွဲဝိုက်ငင်းငယ်ရေးပေါ့နော်အဲ့ဒီဒေသတွေမှာကျွန်တော်တို့ဒီအစိုးရအဖြစ်အနေနဲ့ကျွန်တော်တို့ဒီငင်းငယ်ရေးတစ်ဖက်ကဆွေးနွေးနေဆိုတစ်ဖက်ကလည်းဒီလိုတည်ငြိမ်တဲ့အနေအထားတွေတည်ဆောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ငင်းငယ်ရေးကိုတတိတပုံချိတက်နိုင်နေမယ်လို့ကျွန်တော်ကကြောက်လက်ချက်တစ်ခုတစ်စုံတရားတော့ရှိရပါတော့သို့တော်လည်းပဲအခုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပါတော့ဟိုအားရပါရအဖြစ်ဆက်ပြီးတော့ကျွန်တော်တို့ဒီအဖွဲ့ကြီးရဲ့ဆွေးနွေးနိုင်တဲ့အနေအထားကိုရောက်လာတဲ့ အနေထားတော့မရှိဘူးတစ်ဖက်တစ်ဖက်ဈေးစင်နေတဲ့အနေထားမှာပဲတန့်နေတယ်ပေါ့ကွာအခုလာမဲ့ကျွန်တော်တို့ဒီ2018ကနေစပြီးတော့အခုလာမဲ့ပင်လုံးကနေစပြီးဘယ်လိုစခန်းဖွင့်မလဲဘယ်လိုစပြီးတော့ကျွန်တော်တို့ဒီဟိုဘောတော့စာမျက်နှာပြဖွင့်လဲမယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အနေထားကတော့ကျွန်တော်တို့ဒီ NCA ထိုးပြီးဒီရောငင်းငယ်တိဆောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အနေထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျတော်ရနေစီရလည်းမထိုးဖြစ်ဘူးကျွန်တော်တို့ဖုန်းပေါ်အလားအလာလည်းမတွေ့ရတဲ့အတွက်တော့မလို့ NCA လင်းစင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတဲ့သဘောမျိုးတွေ့ရတယ်ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဒီလက်ရှိရက်ဆိုင်တွေနောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်လို့ရှိလို့ရှိရင်ငြင်းငြင်းရရ NCA လမ်းကြောင်းတစ်ခုလည်းမဟုတ်ပဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားစရာပေါ်လာတာပေါ့နော်အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငြင်းငြင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟုတ်အားမရတော့လည်းပဲသိုးသွားတဲ့အခြေအနေလို့တော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ
။ဟုတ်ကဲ့ပါကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အီးမေးလ်ပေးဖို့ဆွေးနွေးထားတာကိုလည်းဖော်ပြချင်ပါတယ်။သူကတော့ဘိုးသူရဲ့ညီမတင်မောသားတူဆိုပြီးတော့ပေးဖို့ထားတာပါမတ်ဆုမွန်ဖတ်ပြပေးပါဦးခင်ဗျ။
နိုင်ငံရေးအရာပြောရရင်လက်နက်ကိုဖြည့်ဆည်းလို့မရတဲ့အနောက်နိုင်ငံဖီးအားတွေအတွက်27ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်။ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလဲနဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါ။စီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလက်ဝဲကြီးအုပ်လေးရှိပါတယ်။ဒါပေမဲ့2019မှာကောင်းမွန်သောယင်းနီးမြုပ်နှံမှုဥပဒေအတည်ပြုပေါ်ထွက်လာပါတယ်။တရုတ်ကြီးဖြစ်ဖြစ်ကလားကြီးဖြစ်ဖြစ်ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနီးမြုပ်နှံမှုနှိဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြေဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်ရေရှည်ဖြစ်ဖြစ်ရေရိုးဖြစ်ဖြစ်ကြောင်မီးသွေးဆက်ယုံတွေကိုမလုံးတင်ပါဘူးသိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူးဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတူကရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါကတော့မြန်မာတင်မောသားတူပို့ပို့ထားတဲ့အီးမေးပါဆိုတော့ဒီသူထောက်ပြတဲ့ထက်ဒီစီးပွားရေးနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်ဆောစောကတော့ကိုစီရေသူကပြောလာတာရှိပါတယ်ဒီအခုဟိုတိတ်မချသေးရင်ပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေဟိုစီးပွားရေးနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရဆိုဆိုပြီးတော့ထောက်ပြရရှိရဆိုဒါပေမဲ့လည်းဒီစီးပွားရေးတို့ဒီဖွံ့ဖြိုးရေးတို့အပိုင်းတွေမှာဒီလူလူကြားမှာတော့တိတိတသာရက်ခက်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2018ခုနှစ်ထဲမှာရှိရောရှိခဲ့ရလားကိုစီသူ
ကျွန်တော်တို့ဟိုဒီစီးပွားရေးလုပ်ငန်းရှင်အကြီးသေးရောပေါ့နော်နောက်ပြီးတဲ့ခါကျစာမန်ပြည်သူတွေမှာကြာတော့ထင်နေတာစီးပွားရေးကဟိုမတက်ဘူးပေါ့နော်တက်နေတယ်တချို့ကျတော့လည်းကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်တဖက်မှာကြတော့လေဒီ TV ဆိုင်ရာငွေကြေးကြောင်ပုံငွေဖွဲ့လို့ပါလို့ဖွဲ့တဲ့စည်ရင်းစရာတွေရကြတော့လေဒါမြန်မာပြည်စီးပွားရေးကတက်မယ်ဆိုပြီးတော့သူကခံမှန်းထားတာရှိနေတယ်ဗျာနော်အဲတော့စီးပွားရေးကကြတော့ဟိုကိန်းကနန်းနေရှိတာတပိုင်းတစ်ခုကကြတော့ပါလဲဆိုတော့လူရဲ့စိတ်ကအဲ့လိုဟိုစီးပွားရေးကြတယ်လို့ထင်တယ်ပတ်စံလျှော့သုံးမယ်စီးပွားရေးကမတိုးချဲ့ဘူးဆိုရင်လောက်ကိုင်းဒါခွင့်လန်းနေကျွန်တော်လျှော့သွားနိုင်တယ်ပြီးကော်မတီတွေကျွန်တော်ဈေးဆိုင်တွေကျွန်တော်ရောင်းရတာကြာသွားတယ်ဟောအဲ့ဒါကျတော့ဈေးဝိုင်းကဟိုလူတွေအဲ့လိုကြားရလို့ထင်တာလည်းပဲတောင်းလို့တကယ်ကိုကြာမှာနိုင်တယ်ဟောအဲ့တော့စောက်နေကြတာကဘလို့လဲဆိုတော့စောက်စကုန်ကတကယ်အဲ့တော့ဈေးဝိုင်းဆိုတာဟိုဆိုးရနေတဲ့ဟိုပရိုမိုလုပ်ပါဟောနော်ဒီပြည့်တယ်ပြန်မှာဟောနော်မြင့်တယ်ပြန်မှာဆိုအဲ့ဒီဟာတော့ညာအစ်စ်တော့မလုပ်နိုင်ခဲ့ဘူးဟိုကွန်ပျူတာဟုတ်ကဲ့ကြာတော့ဖတ်တာတော့တကယ်ကိုဒါဒီဟက်ကောင်းကြာသုံးတယ်လို့ထင်တာတကယ်လို့ကျောင်းတုံးလာတယ်ဟာဒီလိုဖြစ်တာတုံးလာရဲ့ဟာအဲ့ဒီမှာတော့ပင်လိုက်နေခဲ့ဟာတော့ဒါတော့ဒီစီးမဆက်အောင်မှုချစ်ဒါပေမဲ့ချက်တာအဲ့ကောင်2019တည်းမှာတော့ချုပ်ကလာပါဘူးနော်2018ဒါနဲ့အောက်ကြမှာပဲကျွန်တော်ကစပြီးတော့ချုပ်ကလာမှာဖြစ်နေခါကျတော့2019ကတော့ဒီမိုင်းဆက်ဆင်တော့အားရစရာအိုင်မရှိဘူးဟိုဆက်စစ်ကြည့်တော့ဒါ2019မှာပဲပါယူခိုင်းနေဆိုပြီးတော့ကျွန်တော်တို့ရင်းထွက်လာလိုက်တယ်တကယ်လည်းကင်မို့တာသူထိတ်တန်းပုံကိုရင်းနဲ့ဗောနော်ဗန်တွေကထိတ်တန်းပုံကိုရင်းနဲ့ကျွန်တော်တွေ့တယ်ဒါပေမဲ့လုံးတဲ့အချိန်မှာပဲဒါရခိုင်ကြီးကတက်ဆောင်နေတာကြတော့အဲ့ဒါကလည်းမလုံးလိုက်နိုင်ဘူးတစ်ဖက်မှာကျတော့ဘာဖြစ်သွားလဲဆိုတော့ပဲဗောနော်ကျွန်တော်တို့ကဒီအဓိကဝင်ငွေရတယ်ထင်ပါတယ်ပဲပါတဲ့ခါကျတော့ပဲရတယ်အိန္ဒိယကတော့တချို့ပဲမဝယ်တော့ဘူးဆိုတော့ကိုအဓိကရောင်းနေတဲ့ပဲမဝယ်တော့ဘူးဆိုတော့အဲ့ဒါလည်းတစ်ခါဖြစ်သွားပြန်ဟောဆိုတော့အဲ့ဒီအချိန်ကကျွန်တော်တို့ခုနကကြံနေသေးတယ်တကယ်တော့ကျွန်တော်ကတော့ဒါဆန်ကတော့ဒါဆန်ကလည်းဆွေးမတာကြောင်းလိုက်သူကစိုးနိုင်ဆုံးဆန်ရင်းစလို့ဒါလည်းတော့အကောင့်နေစရိယာမရှိနေတယ်ဒါပေမဲ့ကြော်ကြည့်မယ်ဆိုရင်တော့2019ကက ို့ဆိုရတဲ့ရဲ့ကျွန်တော်တို့ဒုတိယနှစ်တက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားမလဲဆိုတော့2020နဲ့ကျွန်တော်တို့ကပြီးသွားပြီတဲ့ခါကျရင်ဟိုဒီလူမင်းမတိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်နည်းနည်းအထိအဲဒါပေမဲ့ရေရှည်ကောင်းသောမဲ့ဟိုဟာမျိုးစီးပွားရေးဟိုဟာမျိုးဆက်ဖို့ကျွန်တော်တို့ဆက်သွားလိမ့်မယ်ဟုတ်ဆိုတော့ဒီကောင်လည်းကျွန်တော်တို့ကဟိုစီးပွားရေးပိုင်းမှာကျွန်တော်တို့ထိရတယ်ကျွန်တော်တို့ရှိတယ်ဘာလို့ဆိုတော့ကျွန်တော်တို့အရင်းမြစ်တွေပါကြအဲ့ဒီကိစ္စကိုကျွန်တော်ကစီဝင်သွားရတဲ့ခါကြတာလေ။ဒါဆိုစုံပြောမယ်ဆိုရင်တော့စီဝါရေးကတော့ဟိုတည်ကြီးအားရတယ်ကကျွန်တော်တို့မရှိဘူးပေါ့နော်။ဒီလိုလိုရဲ့အမြင်ကစီဝါရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးနာရီဝါရေးကဒီနေ့ထဲမှာလျှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီ Facebook ကတစ်ဆင့်ဟိုပေးပို့ပြီးတော့သဘောထားပေးထားတချို့လည်းရှိပါတယ်။ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါသောရရှင်သောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ရွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမိရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထနေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်ကိုကပြင်လိုက်သူကဖြစ်လိုက်နေဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်နောက်မြင့်မြင့်ဆိုသူကတော့နှစ်တက်ကူတော့မှမှန်ပါတယ်စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲအင်အိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါ်အောင်ဆင်းစုကြည်မှာအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါလွှတ်တော်ကလည်းချင်းရင်ဟင်းမကြဟင်းကြိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့သူထောက်ပြတဲ့အချက်ကိုလည်းကျွန်တော်ဆွေးနွေးကြမှာသေးတယ်ဒီသူပြောတယ်လို့ပေါ့လေလွှတ်တော်ဟာဒီချင်းရင်ဟင်းမကြဟင်းကြိုဟင်းမကြဖြစ်နေရဆိုပြီးပြောတယ်ဆိုတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောတနည်းအတွင်းမှာဘလောက်လုံနိုင်ခဲ့ရလို့ယူဆတယ်လဲဒါဆရာဦးတင့်ဆွေကတော့အရင်တော့ဒီပြည်သူလွှတ်တော်ကိုယ်စားတူလည်းဖြစ်ခဲ့ဘူးလေဆိုတော့ဆရာဦးတင့်ဆွေရဲ့အမြင်ကိုလည်းကျွန်တော်ကြားချင်အရင်ကြားချင်ပါတယ်ဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘလို့များရှိပါတယ်ဆရာမြင
်ဟုတ်ကဲ့ဒီ2019လဲမှာလွှတ်တော်ကဟိုဟိုထူကြပြီးတော့ဟိုဆော်ရွေးမှုထူကြရဲဆိုတာတည်င်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အဆိုဟိုကြည့်လို့ရှိရင်ဒီငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်ကမြင်တယ်ခင်ဗျာအာခဏလို့စီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းတွေအားပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော်ကဟိုပဋိပက္ခလည်းမရှိဘူးပေါ့သို့တော်လွတ်တော်ထဲမှာဟိုအလုံးတည်တဲ့အချိန်ထူကြနေတဲ့တမရောကိုစရေတွေကတော့ဒီငွေဆက်ကူကိစ္စအာငွေဆက်ကူမှာပိုကျုံအောင်စာရုပ်ကိစ္စဟိုဟိုထပ်ကံွက်တဲ့ဆိုတဲ့တည်ငါ2019ခုနှစ်မှာဟိုလူလူပြောအများဆုံးတည်တခုဖြစ်တယ်ပေါ့နော်ဟိုဒါကလည်းကျွန်တော်မြင်တာကတော့ဆန်းတော့မဆန်းဘူးသို့တော်လည်းပဲအဲ့လောက်အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်တော့မှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကနေတခင်ပေါ်ပြရကြတဲ့အတွက်ဒါအမှန်မှဝန်ရစီအကောင့်နဲ့လို့မြင်ပါတယ်ခြုံလိုက်လို့ရှင်တော့ဒီလွတ်တော်ဟာဟိုလုတ်တဲ့လုတ်ထိုက်တာတွေကိုတည်တည်ငြိမ်ငြိမ်ဆောင်ရွက်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျန်နေသေးတဲ့ဒီကျွန်တော် Facebook မှာ chat တချို့ကိုလည်း share ပေါင်မဲ့ဆက်ပြဖတ်ပြပေးပါအောင်ခင်ဗျ
ာဟုတ်ကဲ့ပါအောင်စီယာဆိုရက်သူရေးထားတာလို့ရေးထားတာကတော့လိုရင်းတူရှင်ပြောရရင်ညီညွတ်မှုမရှိသေးတဲ့၍ဘယ်တော့အခါမှတိုးတက်မှုမရှိနိုင်ပါဆိုပြီးရေးပါတယ်နောက်တော့ရှင်မြင့်ဦးမောင်ဆိုသူကတော့တိုးတက်မှုဆောက်ရုံမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်နှစ်ပေါင်းများစွာဖြည့်ဆည်းခံခဲ့ရတဲ့မိန်းကလေးမိန်းမကောင်းပြန်ဖြည့်ဖို့ကိုကာလတူမှာမဝေဖန်သင့်ပါအကောင်းမြင်တဲ့ဘောနဲ့ပြောတာပါဆိုပြီးရေးပါတယ်နောက်တော့ရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆက်ဆက်မတိုးတက်နိုင်ပါဘူး NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မှမရတာစစ်တပ်ကအပြိုင်ရှိနေလို့ပါအစိုးရကလို့စစ်တပ်ကဖြက်ဘာမှမတိုးတက်နိုင်ပါဘူးအမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြင်းနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည့်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူးဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလေလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုပြီးခဲ့တဲ့နှစ်ထဲမှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်ရေးပြဿနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထပ်ဖြစ်တဲ့ကိစ္စလို့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနောက်တန်းရောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနှစ်ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်ကနေသင်ခန်းစာယူပြီးနှစ်သစ်မှာဒီအစိုးရအပိုင်းကလည်းဖြစ်ဖြစ်လူလူဘက်ကလည်းဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိတယ်လို့ပြောနိုင်မယ်ကိုတရားသွေး
โอเคโอ้ยไกลติดต่อจรเราได้มาตลอดโหจี้มาได้ผีอาได้ขึ้นไปแล้วแล้วก็เราไม่ก้าวในตู้เสื้อเนี่ยอายขึ้นเลยครับอีกอย่างเราเราดีทัวริซึมมาแล้วซะพี่ขี้ได้นี่แล้วแล้วก็ไหนงานตะกาเราเหมี่ยวเล่นนี่เราเหมี่ยวเล่นจี้เหมี่ยวเล่นนี่จริงๆเหมี่ยวหน่อยพวกนี้ลาพูแค่ตัวแล้วเนาะเราดีไหนงานตะกาอ้ายไว้เนี่ยဝင်ซ้ําหมดไหนงานตะกาอ้ายไว้เนี่ยเราโหตะหะสาระพี่ๆมีได้มุกเคสเลยมาแล้วอาหารดาริขึ้นเคยอ่ะดาเนี่ยเรา2018ခုเนี่ยมาเราเรียนสั่งยามแค่แค่นี่เนี่ยเราခန်းချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင်းတဲ့ဒီပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးတော့ねပြေးဝင်ရမယ်အနေထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အရင်ရဲ့ကျွန်တော်တို့ဘေးအတွက်ကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်ဟလာဒီအချိန်ဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးတပ်တနာတွေရှိနေကြမှုတက်တက်နဲ့ကျွန်တော်တို့အဆိုးရနဲ့ကျွန်တော်တို့ဒီတိုက်ခံပါတီအချို့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူထုရှားမှာအဲကျွန်တော်တို့ဒီစီလုံးအတိုင်းအတာတစ်ခုပေါ့နော်အခြေအနေပေါ်မှာငါတို့ညှို့မှဖြစ်မယ်ဆိုတော့အခြေအနေတစ်ခုကိုတော့ကျွန်တော်တို့တွန်းပေးလိုက်ဆိုလို့ဖြစ်သွားတယ်ဆိုတော့ဒီအခြေအနေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးစီလုံးညှို့မှုရောမတင်မပဲရလိုက်တဲ့တန်ငယ်ရေးရစီလုံးညှို့မှုဒီ2018လို့ဟိုကကျွန်တော်တို့ခန့်ချက်ပေါ်တိုက်စစ်ပေါ်နှစ်ခုလုံးကိုကျွန်တော်တို့ဟန်ချက်မီဖွင့်နိုင်မှုလို့လေအကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်အတွက်တစ်ကောင်းတစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဒေသဆရာဦးတီယာသွေးမြန်မာရေးအကဲကတ်တွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်အောင်စုကဒေါက်တာတင်းဆွေကိုရိုင်ရောအီးမေးလ် Facebook တင်တွေမှာပါဝင်ဆွေးနွေးသူတွေနဲ့တောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီနေ့ညဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါဒီအစီအစဉ်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရယ်တနင်္ဂနွေနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရရန်နိုင်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းရောင်ဒေသကနေအစ္စရေးဘက်ခြံကိုဒုံးကျည်နေတဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ဒီတိုက်ခိုက်မှုအတွင်းနှစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါနယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုတယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားမှာပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမားနှစ်ယောက်သေဆုံးသွားခဲ့တယ်လို့လည်းဟမတ်စ်အဖွဲ့ကပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ဆက်ရုံတစ်ခုကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဆိုပြီးအစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။ဂျော်ဂျီယာသမ္မတဟောင်းမီကယ်ဆာကာရှဗီလီကိုသူ့ရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကယ်ထုတ်ခဲ့ပြီးတဲ့နောက်ယူကရိန်းရဲတွေကတောက်ကြနေမှာမစ္စတာဆာကာရှဗီလီကိုပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်ဆာကာရှဗီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးတော့ယာယီအကျဉ်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှင်းနေတွေကပြောပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံရဲ့ကုလသမဂ္ဂတို့ကြားမှာဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်။ဒါဟာကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့မြောက်ကိုရီးယားနိုင်ငံကိုမကြာသေးခင်ကတွားရောက်ခဲ့ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Champion Chelsea အသင်းရှုံးနေသွားခဲ့ပါတယ်။ West Ham နဲ့ Chelsea တို့ရဲ့ London Derby ပွဲကိုအစောပိုင်းကကစားခဲ့ရမှာ West Ham မှ Chelsea ကိုတကူကုန်းရှိနေနိုင်တော့ဖြစ်ပါတယ်ဝက်ဆမ်အတွက်နိုင်ကိုကိုတော့မာကိုအနော်တိုဗစ်ကပထမပိုင်း6နှစ်မှာပယ်နိုလီအေရီယာတွေကနေဘယ်ချီနဲ့ကန်သွင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမူကမဆွမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ 9.24 25 30 50နဲ့ 5.190 တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ View ကိုဖန်ယူနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.